ီသူလို့တော့ဥရသူတို့ကဥချိန်မန်းနဲ့ဒေါန်ဆန်းစုကြည်တို့ဟာနှုတ်ပူတဲ့ပြီးတော့တင်းစားချင်းနေပွဲပြုလုပ်ခဲ့ပါတယ်2015ခုနှစ်ထွေထွေရေကောက်ပွဲကိုတရားမျှတမှုအစီအစဉ်ဖြစ်အောင်လုပ်ဝေးဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့သလိုပြီးသူလို့တော့ဥရသူရဥချိန်မန်းကလည်းအမျှတဆုံးဖြစ်အောင်ကြိုးစားသွားမယ်လို့ကတိပေးခဲ့ပါတယ်ဒါအပြင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိစ္စကိုလည်းဒေါန်ဆန်းစုကြည်ကအလီထားပြောခဲ့ပါတယ်ဘသူသမရဖြစ်မလဲဆိုတဲ့ကိစ္စမှာလည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းပြီးရင်တော့ပြည်သူကရွေးချယ်တဲ့လူကိုလက်ခံရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။ကျသာရီနီကပြည်သူ့လွှတ်တော်သတင်းစာရှင်းလင်းပွဲပြည်သူ့လွှတ်တော်သတင်းစာရှင်းလင်းပွဲခန်းမအတွင်းမှာသတင်းမီဒီယာသမားတွေနဲ့တွေ့ဆုံပွဲတင်ပြောဆိုခဲ့တာတွေကိုတော့ကိုရိုင်းသွားခဲ့တဲ့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းနဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးချမ်းရေးကော်မတီဥက္ကဋ္ဌကော်မူးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်တို့နှစ်ဦးအတူတကွသတင်းမီဒီယာသမားတွေနဲ့တွေ့ဆုံပြောဆိုတာအပြင်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။နှစ်နာရီနီးပါးကြာတဲ့ဒီတွေ့ဆုံပွဲတွင်သူတော်ဦးရှိမန်းနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးအပြန်အလှန်ပြောဆိုမှုအများဆုံးရှိခဲ့တဲ့ကိစ္စကတော့2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲကိစ္စအခြေခံဥပဒေပြင်ဆင်ရေးနဲ့ဘယ်သူသမရဖြစ်လာနိုင်တယ်လဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်။ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လောက်အထိပြင်ဆင်ပြီးပြီလဲဆိုတာကိုဒေါန်ဆန်းစုကြည်ကအခုလိုဖြေဆိုခဲ့တယ်လို့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးကိုလည်းထည့်ပြောခဲ့ပါတယ
်။2015ရွေးကောက်ပွဲအတွက်အားလုံးကိုပြင်ဆင်လို့ပြီးသေးပါဘူး။အခုမှစတော့ပြင်ဆင်မှာပါ။အမေကအန်ဒရာနဲ့မှာပေါ့နော်။ဘာကြည့်ရှိလဲဆိုလို့ရှိလို့ရှိရင်ဒီရွေးကောက်ပွဲမှာကျမတို့ကတကယ်ကိုညီညီညာညာအခြေအနေပေါ်မှာရွေးကောက်ပွဲကိုကျင်းပနိုင်အောင်လို့ဥက္ကဋ္ဌအနေနဲ့စွမ်းတော်ဆောင်ရွက်ပေးမယ်လို့ကျမတို့ကပြောချင်ပါတယ်။
ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတဲ့အပေါ်သူတော်ဦးရှိမန်းကတုံ့ပြန်ပြောဆိုခဲ့တယ်လို့တရားမျှတရေးအတွက်စူးစမ်းပါမယ်လို့လည်းကတိပေးခဲ့ပါဗျ။ဒါပေ
မဲ့ရွေးကောက်ပွဲမှာတစ်ဖက်ကဘယ်နိုင်ရရှိအောင်လုပ်မယ်ဆိုတာဒီလိုပြောတယ်။အဲတော့ဥက္ကဋ္ဌအနေနဲ့ပြောချင်တာကပိတ်ကားဖို့ဆောင်ကြည့်တယ်။နောက်တစ်ခုကတော့ခုနကတော့ဆန်းစုကြည်ပြောတယ်ဒါမျိုးရွေးကောက်ပွဲမှာအများကြီးဆုံးဖြစ်အောင်လုပ်ပြပါသူကပထမစီရင်ပေးပါဆိုတဲ့အတိုင်းဖြစ်နိုင်ကြုံအများကြီးဆုံးဖြစ်အောင်ဥပဒေကကျူတာပ
ါဒေါ်ဆန်းစုကြည်သမရဖြစ်ရေးမဖြစ်ရေးဆိုတာဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ရေးနဲ့ဆက်ဆက်နေတာမို့ဒီကိစ္စကိုဒေါ်ဆန်းစုကြည်ကပွန့်ပွန့်လင်းလင်းမဲ့ပြောဆိုခဲ့ပါတယ်ဒါအပြင်ရွေးကောက်ပွဲမှာတာရဲနာရဲဆိုတာမရှိဘဲလူလူရဲ့အဆုံးအဖြတ်ကိုခံယူရမှာပဲဖြစ်တယ်ဆိုတာကိုလည်းဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်
။တကယ်ဆိုလို့ရှိလို့ရှိရင်အာမမကန်ကန်ရှင်းပြနေတယ်ဆိုလို့ရှိရင်တော့ညံ့တအောင်လုပ်ပြရမှာ။အဲ့တော့ဥက္ကဋ္ဌရည်နဲ့ကျမနဲ့ရှင်းပြရဲတယ်ဆိုလို့ရှိရင်ကျမတို့လားဖြစ်နိုင်အောင်လို့ဖွဲ့စည်းပုံအခြေခံဥပဒေကြောင်းလေးကိုအသက်ဆုံးနဲ့မှာလုပ်ပြရမှာ။အဲ့တော့လုပ်ပေးလို့ဆိုလို့ရှိရင်ဒါမှမမကန်ကန်
2015ခုနှစ်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းမှာသူရဦးရွှေမန်းကသမရဒေါအောင်ဆန်းစုကြည်ကဒုတိယသမရဒါမှမဟုတ်လဲအဲ့ဒါရဲ့ဗျောင်းပြန်အနေထားမျိုးဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့တော့သူတို့နှစ်ဦးအခုလိုအပြန်အလှန်ပြောဆိုခဲ့ကြပါတယ်
။ကျမကအသက်ပိုကြီးနေတာကျမအရင်ဖြစ်နေတ
ယ်။ဒီမေကုန်းကိုဥက္ကဋ္ဌဖြေစရာမလိုဘဲနဲ့ဒေါအောင်ဆန်းစုဖြေစရာလိုတော့တယ်လို့ထင်ပါတယ်
။ဟုတ်ပါ
တခါအခြေခံဥပဒေပြင်ဆင်ရေးနဲ့သမရဖြစ်ရေးမဖြစ်ကြအဆက်အဆက်အရေးကြီးပုံပေါ်လွင်စေတဲ့စကားကိုဒေါန်ဆန်းစုကြည်ကပြောခဲ့တယ်လို့အဲ့ဒီအပေါ်သူတော်ဦးရွှေမန်းကလည်းပေါ့ပေါ့ပါပါပဲတုံ့ပြန်ခဲ့ပါတယ်။ဖွဲ့စ
ည်းပုံအခြေခံဥပဒေကိုမပြောင်းလာရင်သမရပဲဖြစ်တယ်ဆိုမတရားဘူးလို့ပြောတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမှာပြောင်းပြီလို့ဆိုလို့ရှိရင်တော့
ဒီလိုလက်တစ်ခေပြည်သူကနေပြီးတော့ရွေးချယ်တဲ့သူကိုတားလို့လက်ခံပါ။ဟုတ
်ကဲ့။ဒါတော့ခုနကလေသူပြီးရင်ယူမဲမိပါရပ်တိုက်ပြီးမှနေ။ကျွန်တော်ဘယ်မှနေမှာမဟုတ်ပါဘူး။
မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အစီအစဉ်နဲ့ရန်ကုန်နဲ့မန္တလေးတို့ကသတင်းမီဒီယာသမား90လောက်ဟာပြည်သူ့လွတ်တော်စီတွားရောက်လည်လာခဲ့ကြပြီးတဲ့နောက်သူတော်ဦးရွှေမန်းဒေါအောင်ဆန်းစုကြည်နဲ့ပြည်သူ့လွတ်တော်ပို့ဆောင်ရေးဆက်သွယ်ရေးနဲ့စောက်လွှဲရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးသိန်းစွေတို့ကလက်ခံတွေ့ဆုံပြီးမေးမြန်းသမျှကိုဖြေကြားခဲ့ကြတာပါခင်ဗျာ။